ဒီဇင်ဘာလ31ရက် ANI သတင်းမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကနေပင်လယ်ပြင်ကိုအသက်ဆုံးကူးဖြတ်နေကြတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကာအကွယ်ပေးရေးအတွက်ပြည်ပေါင်းစုံပါဝင်တဲ့ဒေသဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဖော်ဆောင်ကြဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲဘော်ရဂါတက်ကတိုက်တွန်းဆော်ဟောလိုက်ပါတယ်2022ခုနှစ်တနှစ်ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကနေထွက်ခွာခဲ့ကြသူရိုဟင်ဂျာ2400ကျော်ရှိခဲ့ပြီးပင်လယ်ပြင်လမ်းခရီးမှာသေဆုံးသူ200ကျော်ရှိခဲ့ကြောင်းလက်တလောရရှိတဲ့သတင်းတွေအရလူအဆမတန်တင်ဆောင်လာပြီးစိတ်မချရတဲ့လှေတွေပင်လယ်ပြင်မှာရပ်ပောင်းအတန်းကြာအကူအညီမဲ့မျောပါနေစေဖြစ်ကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲကထုတ်ပြန်ပါတယ်။ဒါအပြင်အခုလိုပင်လယ်ပြင်ပြဿနာအခြေအနေမှာဒေသတွင်းနိုင်ငံတွေအနေနဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေစီစဉ်ဆောင်ရွက်ထားဖို့တိုက်တွန်းပါကြောင်းတချို့နိုင်ငံတွေကူညီဆောင်ရွက်နေကြပြီဖြစ်ကြောင်းလဲပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်ပြဿနာဟာ2019ခုနှစ်ကတည်းကစတင်ခဲ့ပြီးဒုက္ခသည်တက်တန်းကျော်အားလုံးသူတို့ရဲ့ကိုယ်ပိုင်စိတ်ဆန္ဒလူ့ဂုဏ်သိက္ခာနဲ့အညီနေရာကိုပြောင်းနိုင်ရေးကူညီဆောင်ရွက်ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးကဒေသတွင်းနဲ့ကမ္ဘာနိုင်ငံတွေကိုတိုက်တွန်းပန်ကြားခဲ့ပါတယ်။ဒီအတွက်အရေးပေါ်ဖြစ်ရှင်းမှုတရားတွေ့ရှိဖို့လိုအပ်နေကြောင်းလည်းပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့စီရင်စရာတွေအရသတင်းရယူစဉ်ကာလအတွင်းမြန်မာနိုင်ငံမှာပြည်တွင်းနေရာရွှေ့ပြောင်းရသူခန့်မှန်းကြီးတသန့်4,300ဝန်းကျင်ရှိပြီးအဲ့ဒီထဲမှာတသန့်3,300က2021ခုနှစ်ဖေဖော်ဝါရီလတည့်ရက်စစ်တပ်အာဏာသိမ်းခဲ့စဉ်ကနေရာပြောင်းချုပ်ခဲ့ရသူတွေဖြစ်ပါတယ်မြန်မာနိုင်ငံရဲ့အနောက်မြောက်ပိုင်းလူကြုံကြီးအခြေအနေကတော့ချင်းပြည်နယ်စကိုင်းနယ်မကွေးတိုင်းတွေမှာအခြေအနေတင်းမာနေဆဲဖြစ်ပါတယ်စစ်ရေးပဋိပက္ခတွေမိရှုမှုတွေလေကြောင်းတိုက်ခိုက်မှုတွေဆက်လက်ပြပေါ်နေတာကြောင့်လည်းပြည်တွင်းနေရာပြောင်းချုပ်မှုတွေဆက်လက်ပေါ်ပေါက်နေဆဲဖြစ်နေရတာပါကုလသမဂ္ဂကလည်းလူသားချင်းစာနာကူညီရေးလုပ်ငန်းတွေမှာအခက်အခဲတွေနဲ့ကြုံတွေ့နေရကြောင်းအထူးသဖြင့်စကိုင်းတိုင်းမှာအကူအညီလိုအပ်မှုတွေအများဆုံးဖြစ်ကြောင်းလည်းပြောပါတယ်။လက်ရှိဆောင်းရသည့်အတွင်းမှာပဋိပက္ခတွေပုံမှုမြင့်တက်လာဖို့ရှိပြီးအရပ်ပြည်သူတွေအပေါ်တိုက်ခိုက်မှုအနေရတွေလည်းပေါ်ပေါက်လာနိုင်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တောင်ပိုင်းတွေမှာလည်းရင်ဆိုင်တိုက်ပွဲတွေဘုံကျဲတာတွေမြေမြုံမိုင်းပောက်ကွဲတာတွေနဲ့ကြုံတွေ့နေရကြောင်းလည်းကြားသိနေရပါတယ်။ဒါအပြင်ဒေသတွင်းမှာခကြီးသွားလာမှုကန့်သတ်ထားတာကြောင့်ဒေသခံတွေစားနပ်ချက်ခါပြတ်လတ်မှုနဲ့ကြုံတွေ့နေရတာတွေလည်းရှိနေပါတယ်။အထူးသဖြင့်ဘူဒီတောင်မုံတော်ရတိတောင်မြောက်ဦးမြင်းပြားမြေဘုံကျောက်တော်နဲ့ပေါ့တော်ဒေသတွေမှာအခက်အခဲတွေနဲ့တွေ့ကြုံနေရကြောင်းလည်းသိရပါတယ်။ရခိုင်ပြည်နယ်အခြေအနေကတော့စစ်တပ်နဲ့ရခိုင်တပ်တော်အေအေကြားနိုဝင်ဘာလကုန်ပိုင်းကနှစ်ဖက်နားလည်မှုနဲ့အပြစ်အခက်ရဆက်ထားတာကြောင့်ရေကူရအဖြစ်အခြေအနေငြိမ်သက်နေကြောင်း ANI သတင်းကဖော်ပြပါတယ်။2023ခုနှစ်ဇန်နဝါရီလ CGTN သတင်းမှာတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီနဲ့တရင်တော်လက်နက်ကင်သူမျိုးစုအဖွဲ့တွေကြား2023ခုနှစ်နှစ်ကုန်ပိုင်းအထိအပြစ်ခတ်ရဆက်ထားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကစနေနေ့နေစောနဲ့ထုတ်ပြန်ကြောင်းသတင်းတရဖော်ပြပါတယ်။2022ခုနှစ်ဧပြီလ22ရက်နေ့မှာကျင်းပခဲ့တဲ့ညင်ချရေးဆွေးနွေးပွဲအတွက်တရင်တော်လက်နက်ကင်အဖွဲ့ EAO တွေကိုဖိတ်ကြားခဲ့ပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်က EAO အဖွဲ့ဆယ်ဖွဲ့ရဲ့ကိုယ်စားလှယ်တွေနဲ့ဆွေးနွေးပွဲကျင်းပခဲ့ကြောင်း CGTN သတင်းကဖော်ပြပါတယ်ခင်ဗျာ။